to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2020ပြည့်နှစ် January လ29ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ1925 32ပထမနိုင်ဝမ်မှာလိုင်းလက်မီတာ190 kHz 1505အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာကြမှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့စတင်ပြန်ခေါ်ထုတ်နေပါပြီမြန်မာနိုင်ငံပေါ်လူမျိုးတော်တပ်ဖြတ်မှုဆွဆွဲချက်နဲ့တရားစွဲထားတဲ့အမှုတွေဒီနေ့ဇူလင်လကဆက်လို့ရှောက်လဲချက်ပေးဖို့ ICJ နိုင်ငံတရားရုံးကကြေညာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှောက်နဲ့တူကြေညာပေးသွားမှာပါ
အဲ့လိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်မှုတွေကိုနီးလန်းတကျဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကအခုလိုတိုက်တွန်းပါတယ
် It was a mistake I believe on the part of the Myanmar authorities in 2017 not to allow more
ဒီလိုသတင်းလွှာနဲ့ဒုက္ကင်ပြည်နယ်ထဲမိုင်းပေါက်ကွဲလို့အစိုးရစစ်ဖက်အစီအမံရရှိတူကြဆုံသွားတာကိုနှစ်ဖက်ပြောခွင့်ရသူတွေနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရဖို့ရှိပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA ကဖန်ထားတဲ့ Mitel ဒီကုမ္ပဏီဝန်ထမ်းနှစ်ဦးကိုဒီကနေ့ပဲ AA ဘက်ကပြန်လွှတ်ပေးလိုက်ပါတယ်။မန္တလေးတက္ကသိုလ်စားတောက်ဆိုင်တန်းကိုတင်တာမခေါ်ပဲနှိစက်သူကိုဆောက်လုပ်ခွင့်ပေးခဲ့တဲ့မန္တလေးတိုင်းပါမောက်ခချုပ်ကိုငြိမ်းစားပေးခန့်လိုက်ရတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာပြီးပုံမူတင်းကျပ်လာခြင်းမှာပဲတရုတ်နိုင်ငံရောက်နိုင်ငံခြားသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့ကစာပြန်ခေါ်ထုတ်နေပါပြီ။ virus ပိုးစတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟန်နာဒါ၄စိတ်ကိုဆင်းလုံးကားကျဲလျင်ဒီစင်းနဲ့ပြန်ခေါ်လာတာပါ။ဒီထက်က၄ဦးကိုတော့နေထိုင်မကောင်းဖြစ်ရာကစေရုံတင်ခဲ့ရပါတယ်။လေမထွက်ခင်အချိန်ကနေခီးစဉ်တစ်လျှောက်လုံးခီးစဉ်တွေကိုစောင့်ကြည့်စစ်ဆေးဖို့စစ်ဘက်ဆိုင်ရာဝန်ထမ်းတွေလည်းလိုက်ပါခဲ့ကြတာပါ။စင်လုံးကလေရင်ဒီစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်အန်ကာရက်မြို့ကိုရောက်ရှိလာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့စီစဉ်ထားတဲ့အကြောင်းလေး AP သတင်းကဖော်ပြပါရယ်။ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပါဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်တဲ့ပြန်ခေါ်မယ်အကြောင်းပြောဆိုထားတာပါ။တရုတ်နိုင်ငံမှာသေဆုံးသူရေအတွက်တိုးလာသလိုကူးစက်သူရေအတွက်ကလည်း 9,900 ကျော်အထိရှိသွားပါပြီ။ဒါဆိုရင်2003လောက်ကလူ100လောက်သေဆုံးရတဲ့အသက်ရှူလမ်းညဆိုင်ရာစားစရောကဖြစ်ခြင်းကကူးစက်သူရေအတွက်တည်းလည်းပုံများနေပါရဲ့။အာနာဘန်ဒီကတော့ဝူဟန်မြို့မှာအဝင်ထွက်သွားလာမှုတွေကိုတားမြစ်ထားပြီးရောဂါမပြန့်ပွားအောင်ထိန်းချုပ်နိုင်မှုလဲကြိုးပမ်းနေကြတာပါ။ဝူဟန်မြို့ရှိရာဟူပေပြည်နယ်တွေကမြို့တော်များမှာလည်းသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာပါ။ဝမ်မြို့မှာကူးစက်သူလူနာတိုးလာနေတဲ့အတွက်ဆေးရုံတွေတစ်ခုကိုလည်းအာဏာပိုင်တွေအမြန်တိစောက်နေကြပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံမှာသေဆုံးသူ130ထက်မနည်းရှိနေချိန်မှာနိုင်ငံတကာလေကြောင်းလိုင်းတချို့ကတရုတ်နိုင်ငံကိုပြန်တမ်းတဲ့ခီးစဉ်တွေကိုစတင်ရပ်ဆိုင်နေကြပါတယ်။တရုတ်ကနေလာသမျှနဲ့တရုတ်ကိုသွားသမျှလေယာဉ်ခီးစဉ်အားလုံးယာယီရပ်ဆိုင်ထားတယ်လို့ပထမဆုံးကြေညာတာကတော့ British Airways လေကြောင်းလိုင်းဖြစ်ပါတယ်။ခီးစဉ်တွေနဲ့လေယာဉ်အမှုရန်တို့ရဲ့လုံခြုံရေးဟာဦးစားပေးဖြစ်တဲ့အတွက်အဆင်မပြေဖြစ်တဲ့အပေါ်တောင်းပန်တယ်လို့ BA ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာလေကြောင်းလိုင်း MAI ကလည်းတရုတ်မြို့ဆယ်မြို့ကိုအသွားပြန်ပြေးဆွဲနေတဲ့ခီးစဉ်တွေကိုဇန်နဝါရီလ31ရက်ကစပြီးရပ်ဆိုင်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါရင်မကမန္တလေးမြို့ကနေတရုတ်နိုင်ငံကမြို့တွေကိုပြန်တမ်းပြေးဆွဲနေတဲ့တရုတ်လေကြောင်းလိုင်းတွေရဲ့လေယာဉ်ခီးစဉ်တွေကိုလည်းယာယီဖျက်သိမ်းထားပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air Group ကလည်းစနေနေ့ကစပြီးတော့တရုတ်နိုင်ငံကိုအသွားပြန်ခီးစဉ်တွေကိုအချိန်ကန့်သတ်မရှိရပ်ထားမယ်လို့ကြေညာပါတယ်။ဟောင်ကောင်က Cathay Pacific လေကြောင်းလိုင်းကလည်းခီးစဉ်တွေလျှော့ချခဲ့ပါတယ်။တခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းခီးစဉ်တွေကိုရှော့ချတာရှိတယ်လို့တချို့ကလည်းရန်နာထားကြပါတယ်။အခုလိုမျိုးနိုင်ငံတကာလေကြောင်းလိုင်းတွေကတရုတ်ကိုပြန်တမ်းတဲ့လေယာဉ်ခီးစဉ်တွေဖြတ်နေကြတယ်လို့ American, Britain, Germany အပါအဝင်နိုင်ငံတချို့ကလည်းသူ့နိုင်ငံသားတွေကိုတရုတ်နိုင်ငံကိုမလိုအပ်ရင်ခီးမသွားကြဖို့ခီးသွားအကြံပြုချက်တွေထုတ်ပြန်ထားကြပါတယ်။ Papua New Guinea ကျွန်းနိုင်ငံကတော့အာရှကလာသမျှခီးတဲ့အားလုံးတရုတ်ကိုမှနိုင်ငံနဲ့ဝင်ခွင့်မပြုဘူးလို့ကြေညာထားပါတယ်။ Corona Virus ပိုးကူးစက်မှုရှိတယ်လို့ကြေညာထားတဲ့နိုင်ငံပေါင်း15နိုင်ငံခန့်ထဲမှနေရှိနေတဲ့မှာတရုတ်အစိုးရကလည်းပြပခရီးထွက်မဲ့တရုတ်နိုင်ငံသားတွေကိုခီးစဉ်ဆိုင်းထားကြဖို့တိုက်တွန်းထားပါတယ်။ American က Apple နည်းပညာကုမ္ပဏီအပါအဝင်နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေကလည်းသူတို့ဝန်ထမ်းတွေတရုတ်နိုင်ငံခီးသွားလာမှုကိုယာယီဆိုင်းထားကြပါတယ်
။ Africa နိုင်ငံတွေမှာ Corona Virus ကူးစက်မှုနဲ့ မလွမ်းမသွေကျိုးဝနိုင်တယ်လို့ကြမ်းကျင်သူတွေခံမှန်းနေတဲ့အတွက်ကြိုတင်ပြင်ဆင်နေပါတယ်။အာဖရိကတိုင်းနဲ့တရုတ်နိုင်ငံကြားစီးပွားရေးဆက်ဆံရေးနဲ့အသွားအလာများလာတဲ့မြန်မာယောဂပိုကူးစက်မှုနဲ့ကျိုးဝရင်ကုသပေးနိုင်မှုပြင်ဆင်ထားတဲ့အကြောင်းလေးကြမ်းကျင်သူတွေတိုက်တွန်းနေတာပါ။တရုတ်နိုင်ငံဟိုဝမ်မြို့ကတိုက်သူတစ်ခုကပြန်လာတဲ့အီသီယိုးပီးယားကျောင်းသား၃ယောက်နဲ့တရုတ်ကျောင်းသား၁ယောက်ကိုကျန်းမာရေးအနေနဲ့အတွက်ကြိုတင်ကာကွယ်ဖို့တည်ထောင်ခွဲထားတဲ့အကြောင်းလေးအီသီယိုးပီးယားကမနေ့ကပဲကြေညာပါတယ်။ကျောင်းသား၄ယောက်ကိုလေဆိပ်မှဆစ်ဆီးစဉ်၆ဆုပ်ပြီးလေကြောင်းနဲ့နာနေတာအပါအဝင်မတင်ငါစရာယောဂလက္ခဏာတွေ့ရကတားဆီးပြီးတည်ထောင်ခွဲထားခဲ့တာပါ။အီသီယိုးပီးယားကျန်းမာရေးဝန်ကြီးဌာနကတော့ကမ္ဘာကျန်းမာရေးဖွဲ့ WHO နဲ့ဆက်သွယ်ဆောင်ရွက်တာအပါအဝင်ဇန်နဝါရီလဆန်းကလေးကအသင့်ဖြစ်အောင်ပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။အီသီယိုးပီးယားနိုင်ငံအပြင်ကင်ညာနိုင်ဂျီးရီးယားနဲ့ယူဂန္ဒါနိုင်ငံတွေမှာဝဝမ်းမြောက်လာတဲ့လူတွေကိုကျန်းမာရေးအတွက်စောင့်ကြည့်စစ်ဆေးနေပါတယ်။ဇင်မာဝေးနိုင်ငံက WHO ကိုယ်စားလှယ်ဒေါက်တာအဲလက်စ်ကာဆာရီစီယာကတော့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေကြီးညာမှထားသေးပေမဲ့စောင့်ကြည့်စစ်ဆေးရတွေကုသမှုတွေတည်ထောင်ခွဲထားပြီးစစ်ဆေးရတွေနဲ့ကူးစက်ခံရတယ်လို့မတင်ငါသူတွေကိုဆက်လက်စစ်ဆေးသွားဖို့အကြံပေးထားတဲ့အကြောင်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံမှာရောက်နေတဲ့အာဖရိကနိုင်ငံတွေကကျောင်းသား6,000-1,000လောက်ကလည်းကျောင်းတွေပိတ်ထားရတဲ့အတွက်စာမတင်ရတာတော်တော်ကွင်မရတာမျိုးတွေလို့အခက်အခဲတွေနဲ့ကြုံနေရပါတယ်။
ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်နှစ်ဖက်ကနဦးလျှောက်ထားချက်တွေပေးဖို့ ICJ တရားရုံးကရက်သတ်မှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုအတွက်အခုနှစ်ဇူလိုင်23ရက်နေ့မှာစတင်လျှောက်ထားရမှာဖြစ်ပြီးတော့မြန်မာနိုင်ငံဘက်က2021ခုနှစ်ဇန်နဝါရီ25ရက်နေ့မှာခြေပလျှောက်ထားချက်ပေးရမယ်လို့တရားရုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံကဒီသဘောတူညီချက်ကိုဖောက်ဖျက်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲထားတာဖြစ်ပါတယ်။ဒီအမှုအတွက်ကြားနာမှုမစတင်ခင်မှာလူမျိုးရုံးတပ်ဖြတ်မှုအခြေအနေတားဆီးရေးကြားဖြတ်အစီအမံတွေကို ICJ တရားရုံးကဇန်နဝါရီ23ရက်နေ့ကချမှတ်ခဲ့ပါတယ်။အရေးပေါ်ကြားဖြတ်ဆောင်ရွက်ရမယ့်အချက်၄ချက်ကိုတရားရုံးကဆုံးဖြတ်ချမှတ်ခဲ့တာမှမြန်မာစစ်တပ်အပါအဝင်သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ထပ်ကျူးလွန်မှုတွေမလုပ်အောင်တားဆီးရေးလူ့ခွင့်ရေးချိုးဖောက်တဲ့အထောက်အထားတွေထိန်းသိမ်းထားရေးမြန်မာဘက်ကတိုးတက်မှုအခြေအနေကိုအစိုးရခန်းစာတင်ရေးစတဲ့အချက်တွေပါဝင်ပါတယ်။ရိုဟင်ဂျာဆိုတာကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒီဆုံးဖြတ်ချက်တွေကိုမှတ်သားထားမယ်လို့တုံ့ပြန်ထားပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီရီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပုံတွင်းညဘက်သတင်းတွေဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆေးနေတဲ့ထက်လွတ်တော်မှာဒီနေ့မှတော့ထက်လွတ်တော်မှတ်တည်မင်းမြန်ကြမှာပါသမ္မတကိုအေးအေးရေးအောက်လွတ်တော်မှတ်တည်ရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားရလောက်တာမရှိတဲ့အကြောင်းအကျိုးဆောင်ရှင်းနေတဲ့ရှောက်လဲချက်တွေကိုသတင်းတစ်ပတ်နှိပါကြနားထောင်ခဲ့ပြီးတဲ့နောက်လွတ်တော်မှတ်တည်မင်းမြန်မှာလည်းဖြစ်ပါတယ်သမ္မတရဲ့ Republican Party ကအမှတ်တင်တဲ့ Democrat ကိုယ်စားလှယ်ရဲ့စာရင်းနဲ့ရေးထားတဲ့မေးခွန်းတွေကိုတော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်ကဖတ်ပြန်မှာပါဒီလိုဖြစ်စောင်းနေတဲ့အောက်လွတ်တော်ကိုယ်စားလှယ်နဲ့သမ္မတရဲ့အကျိုးဆောင်ရှင်းနေဖွဲ့ကိုမင်းမြန်မဲ့မေးခွန်းတွေကိုဖြေကြားဖို့အတွက်အချိန်ကိုတော့ကန့်သတ်မထားပါဘူးမင်းမြန်ရဲ့လုပ်ငန်းစဉ်မနက်ဖြန်ထိဆက်ရှင်နေမှာဖြစ်ပြီးဒီနောက်မှာတော့တရားခွင်မှာတက်တွေကိုစစ်ခေါ်မင်းမြန်ခွင့်ပေးတင်မတင်ဆုံးဖြတ်သွားမှာပါတိုက်ခန့်ဒီမိုကရက်တွေကတက်တွေစင်ခေါ်ဖို့တောင်းဆိုနေတာကိုဟန်တားနိုင်မှုရီပက်ဘလီကန်တွေဘက်ကကန့်ကွက်ရမယ်မဲရည်အတွက်အလုံလောက်မရှိသေးတဲ့အကြောင်းလဲထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကမနေ့ကပဲပြောထားပါဗျ။မက်ကွန်နယ်နဲ့သမ္မတရဲ့ဥပဒေကြိုးဆောင်ဖွဲ့တော်ကတော့အင်ဂျီရောမျိုးသားလူမျိုးရေးအချံပေးရရှိအောင်ဂျွန်ပေါ်တန်ပါဝင်တက်တွေကိုစင်ခေါ်ဖို့တောင်းဆိုနေတာတွေကိုလက်မခံပဲညှင်းဆန့်ထားတာပါ။အမျိုးသားလူမျိုးရေးအချံပေးအောင်ပေါ်တန်ကတော့မကြခင်ထုတ်ဝေမဲ့သူ့စာအုပ်ထဲမှာသမ္မတထရန့်ဟာနိုင်ငံရေးအကျိုးပြန်ရအောင်ယူကရိန်းကိုစီးရီးကူညီဆန့်ကျင်ထားဖို့သူ့ကိုတိုင်းရင်ညွှန်ကြားခဲ့တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်
။အရှေ့လေပိုင်းဒေသငြိမ်းချမ်းရေးအတွက်အမေရိကန်သမ္မတထုတ်ပြန်တဲ့အစီအစဉ်အပေါ်ပါလက်စတိုင်းနဲ့အာရဗ်နိုင်ငံတို့ကပယ်ချခဲ့ကြပါတယ်။အစီအစဉ်ထဲမှာဂျော်ဒန်မြစ်အနောက်ဖက်ကန်ဒေသမှာပါလက်စတိုင်းနိုင်ငံထူထောင်ရေးပါဝင်ပေမဲ့ဂျူးအခြေချနေရာတွေကိုအစ္စရေးပိုင်အဖြစ်သတ်မှတ်ပေးမှဖြစ်ပါတယ်။ယေရုရှလင်မြို့တစ်ခုလုံးနီးပါးကိုလည်းအစ္စရေးရဲ့ထိန်းချုပ်မှုအောက်မှာထားပြီးပါလက်စတိုင်းမြို့တော်တစ်ခုကိုအရှေ့ယေရုရှလင်မြို့ပြင်နားမှာသတ်မှတ်မယ်လို့အင်္ဂါနေ့ကသမ္မတဒေါ်နယ်ထရန့်ကြေညာခဲ့တာပါ။သမ္မတထရန့်ရဲ့ရာဇဝတ်နှစ်တစ်ခုမှာအကောင်းဆုံးသဘောတူညီချက်လို့ဆိုတဲ့အဓိပ္ပာယ်မရှိတဲ့ဒီအစီအစဉ်ကို အချိန်တစ်ထောင်ငင်းနေလို့ပါလက်စတိုင်းသမ္မတမာမုတ်အဘတ်စ်ကတုံ့ပြန်ပါတယ်။ဂျော်ဒန်မြစ်နောက်ဖက်ကမ်းရမာလာမြို့မှာလည်းဆန္ဒပြသူရာနဲ့ချီကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တူရကီနိုင်ငံမှာလည်းအန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံနဲ့အစ္စတန်ဘူမြို့မှာရှိတဲ့ကောင်စစ်ယုံတွေရှိမှဆန္ဒပြခဲ့ကြပါတယ်။အစ္စရေးနဲ့ငင်းချင်းရေးသဘောတူညီချက်ရထားတဲ့ဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကလည်းနှစ်နိုင်ငံအတူရှင်တွဲတည်ရှိမဲ့အစီအစဉ်မှာဂျူးအခြေခြားပိုင်နက်တွေပြန်ရဖို့တောင်းဆိုနေတဲ့ပါလက်စတိုင်းတို့ရဲ့တောင်းဆိုမှုကိုအသိအမှတ်ပြုဖို့လိုတယ်လို့တုံ့ပြန်ခဲ့ကြပါတယ်။အမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဆာဒီအာရေဗျနိုင်ငံကတော့အမေရိကန်ရဲ့အစီအစဉ်ကိုတုံ့တက်နေပြီးမျှတပြီးပါလက်စတိုင်းကိစ္စအလုံးစုံပါဝင်တဲ့အဖြေရမဲ့လမ်းမှန်သမျှထောက်ခံမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူနဲ့အတူသမ္မတထရမ့်ကသူ့ရဲ့အရှိလက်အပိုင်းငင်းငယ်ရေးအစီအစဉ်ကိုအိမ်ယူရမှာအင်ကာနီကကြေညာတဲ့ပွဲကို UAE, Bahrain နဲ့ Oman နိုင်ငံတို့ကအမေရိကန်ဆိုင်ရာတာအမတ်ကြီးတွေတက်ရောက်ခဲ့ကြပါတယ်။ရေရှည်ခံတဲ့အဖြေအခိုင်အမာရဖို့သက်ဆိုင်သူအလုံးကြားသဘောတူညီမှုရဖို့လိုတယ်လို့ UAE တာအမတ်ကြီးကပြောကြားခဲ့ပါတယ်။
ကရီးယားမက္ကဆီကိုနိုင်ငံနဲ့ကွန်ဒွေးဆိုင်ရာသဘောတူညီချက်အစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီနေ့လက်မှတ်ရေးထိုးမှာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကသမ္မတရွေးကောက်ပွဲအတွက်မဲဆွေရမှာအဓိကကိစ္စတစ်ခုဖြစ်အာရုံစက်ခဲ့တဲ့ကွန်ဒွေးသဘောတူညီချက်အစ်ကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတာပါ။ဒါပေမဲ့လည်းလွတ်တော်မှာအဓိကနိုင်ငံရေးပါတီနှစ်ခုကအတည်ပြုခဲ့တဲ့သဘောတူညီချက်ကိုအိမ်ပြည်တော်မှာလက်မှတ်ထိုးမှာခံနာတော့အတိုက်ခံဒီမိုကရက်ပါတီကအဓိကပုဂ္ဂိုလ်တွေတက်ရောက်မှာမဟုတ်ပါဘူး။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံကြား26နှစ်ကြာမြောက်အမေရိကတက်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA ကိုအစားထိုးမဲ့စာချုပ်အသေးလက်ဖြစ်ပါတယ်။ဒါမှမဟုတ်ထရန့်ကတော့ NAFTA သဘောတူညီချက်ကိုအလျှောက်လုံးလုံးလိုဝေဖန်ထားပြီးမနေ့ကစီယုံခီးစဉ်အတွင်းမှာလည်းတမိုင်းမှာအညံဆုံးကုန်သွယ်ရေးစာချုပ်ဖြစ်ထည့်သွင်းပြောဆိုသွားတာပါ။ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့သုံးနိုင်ငံကုန်သွယ်ရေးစာချုပ်မှာကားထုတ်လုပ်ရေး e-commerce နဲ့လုံမကြီးရဲ့ကိစ္စတွေမှာပုံမှန်ကန့်သက်တဲ့စီးမြင်းတွေပါဝင်ပေမဲ့ကြံကိစ္စတွေမှာတော့ကြီးကြီးမားမားအပြောင်းလဲမရှိပါဘူး။သဘောတူညီချက်ကိုတော့ကနေဒါနိုင်ငံကတရားဝင်အတည်ပြုပေးရမှာပါ။သဘောတူညီချက်ကိုအတည်ပြုဖို့ကနေဒါလွတ်တော်မှာမနေ့ကတင်သွင်းခဲ့ပြီးဝန်ကြီးချုပ် Justin Trudeau နဲ့အစိုးရတာဝန်ရှိသူတွေကတော့အမြန်ဆုံးအတည်ပြုပေးဖို့တိုက်တွန်းထားပါတယ်။စာချုပ်ဝင်နောက်ထပ်နိုင်ငံတစ်ခုဖြစ်တဲ့မက္ကဆီကိုကတော့မနေ့ကတည်းကပဲသဘောတူညီချက်ကိုတရားဝင်အတည်ပြုထားပါတယ်
။ဗြိတိန်နိုင်ငံမှာမြန်နှုန်းမြင့် 5G Internet ကွန်ရက်ဖြန့်တဲ့လုပ်ငန်းတွေအတွက်ကိုတရုတ်ကဟွာဝေနည်းပညာလုပ်ငန်းကြီးရဲ့ဆက်သွယ်ရေးနည်းပညာနဲ့ပစ္စည်းကိရိယာတွေကိုအကန့်အသတ်နဲ့သုံးစွဲသွားမယ်လို့ဗြိတိန်အစိုးရကဆုံးဖြတ်ခဲ့ပါတယ်။ဟွာဝေကတဆင့်တရုတ်အစိုးရကစိုက်ဘာထောက်လှမ်းရေးလုပ်နိုင်တာကြောင့်ဟွာဝေပစ္စည်းတွေမသုံးဖို့အမေရိကန်အစိုးရကတိုက်တွန်းနေချိန်မှာပဲဗြိတိန်အစိုးရကအခုလိုဆုံးဖြတ်တာပါ။ဒါပေမဲ့ 5G ကွန်ရက်ဖြတ်တဲ့နေရာမှာ data လုံခြုံရေးအတွက်အထူးအရှာမခံနိုင်တဲ့ smartphone တွေမှာ internet line ချိတ်ဆက်မှုတွေdata အချက်အလက်အသွားပြန်ပို့ပေးတဲ့အပိုင်းတွေမှာတော့ Huawei ပစ္စည်းတွေကိုမသုံးဘူးလို့ Britain အစိုးရကပြောပါတယ်ရှင
်ဘော်ရူးနဲ့ညာပိုင်းထိပ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြသွားကြတာပါရှင်ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုအကြမ်းတဲတွေကိုနီလန်တကြဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျီစကော့မာစီယယ်ကပြောလိုက်ပါတယ်။ဒါ့အပြင်2019ခုနှစ်ရခိုင်ဖြစ်ပျက်အတွင်းမီဒီယာတွေသွားရောက်ခွင့်မရတဲ့အတွက်မှန်ကန်တဲ့သတင်းတွေမထွက်ပေါ်ခဲ့ပဲနိုင်ငံတကာရဲ့အပြစ်တင်ခံရပေမဲ့မြန်မာနိုင်ငံအနေနဲ့ဒါကိုအကောင်းဆုံးနီလန်ရှာဖြေရှင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းဗုဒ္ဓဟူးနေ့ကဒီ American Center မှာပြုလုပ်တဲ့ American မြန်မာဆက်ဆံရေးဆွေးနွေးပွဲမှာတန်မတ်ဂျီစကော့မာစီယယ်ကပြောခဲ့တာပါအပြည့်စုံကိုကိုစီသူကပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိစ္စတွေကိုဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းထားတဲ့အကြောင်း American တန်မတ်ဂျီစကော့မာစီယယ်ကပြောဆိုပြီးတော့ဒီလိုတိုက်တွန်းချက်တွေဟာမြန်မာအစိုးရနဲ့မြန်မာပြည်သူတွေရဲ့တိုးတက်မှုအတွက်လှုံ့ဆော်ဖို့ American ပြည်ထောင်စုဘက်ကဒီဇိုင်းမတ်မတ်ဆက်လက်ကြိုးပမ်းမှုအရာတိုက်တွန်းတာဖြစ်ကြောင်းတန်မတ်ဂျီကပြောခဲ့ပါတယ်2019ခုနှစ်အတွင်းရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ပြည်ပခဖြစ်ပွားတဲ့နေရာတွေကိုမီဒီယာတွေနဲ့တခြားသူတွေကိုသွားခွင့်မပေးခဲ့တာဟာမြန်မာအစိုးရအနေနဲ့အမှားလုပ်ခဲ့တယ်လို့တမ်မဂျီစကော့မာစီယယ်ကပြောပါတယ
်။ It was a mistake I believe on the part of the Myanmar authorities in 2017 not to allow more access
အမှားတစ်ခုလို့ကျွန်တော်ယုံကြည်တာတစ်ခုကတော့ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့အရေးကိစ္စမှာမြန်မာအစိုးရကသတင်းမီဒီယာတွေနဲ့တခြားသူတွေကိုအဲ့ဒီဒေတာကိုသွားရောက်ခွင့်မပေးခဲ့တာပဲဖြစ်ပါတယ်။ဒါကြောင့်လည်းအခုနောက်ဆက်တွဲကိစ္စရပ်တွေကိုကြုံနေရတာဖြစ်ပါတယ်။ခုချိန်ထိလည်းခက်ခဲစိန်ခေါ်မှုတစ်ရက်ဖြစ်နေသေးပါ။အမားဆိုတာကျွန်တော်တို့အားလုံးလုံးမိတတ်ပါတယ်။ဒါကိုမြန်မာအစိုးရဘက်ကသဘောတူချင်မှတူပါလိမ့်မယ်။ဒါကိုအကောင်းဆုံးနည်းလမ်းရှာပြီးဖြေရှင်းရမှာဖြစ်ပါတယ်။
မြန မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတွေပေါ်မှာအမေရိကန်ပြည်ထောင်စုရဲ့ဝေဖန်မှုနဲ့အေးအေးမှုတွေကြောင့်မြန်မာနိုင်ငံကိုတရုတ်နိုင်ငံနဲ့ပို့ပြီးတော့နှိမ့်ဆက်အောင်တွန်းပို့နေတယ်ဆိုပြီးဝေဖန်သုံးသပ်ချက်တွေရှိနေချိန်မှာဒီကြောင်းနဲ့ဆက်ဆက်တဲ့မေးခွန်းတွေကိုလည်းတာမတ်ကြီးကဖြေကြားသွားခဲ့ပါသေးတယ်။မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးပမ်းနေတာဟာမြန်မာနိုင်ငံအပေါ်မှာမူတည်တဲ့ကိစ္စဖြစ်တယ်လို့လည်းတာမတ်ကြီးစကော့မာရှယ်ကဖြည့်ဆွတ်ပြောဆိုသွားပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းခိုင်မာတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းဒေသခံပြည်သူတွေပါဝင်နိုင်တဲ့ရည်ရှိတည်ထောင်တဲ့ငြိမ်းချမ်းရေးဖြစ်အောင်လုပ်ဖို့တာမတ်ကြီးကတိုက်တွန်းခဲ့ပါတယ
်။ The people who are suffering for the most part are the innocent farmers or villagers or whoever.
ဒုက္ခခံစားရဆုံးသူတွေကတော့အပြစ်မဲ့တဲ့လယ်သမားတွေ၊ရွာသားတွေလိုပြည်သူတွေပါ။တကယ်တော့သူတို့ရဲ့အတန်ကိုလူတွေသိမ့်မသိပဲဖြစ်နေတာကစိတ်မကောင်းစရာပါ။ဒါဟာမြန်မာတိုင်းနိုင်ငံနဲ့မဟုတ်ပါဘူး။ပြိပခဖြစ်နေတဲ့ဒေတာတိုင်းမှာတွေ့ရတာပါဒါကြောင့်ဒီလက်နက်မရှိသူတွေအတန်တွေကိုပို့ပြီးကြားဖို့လိုပါတယ်ဒါအပြင်ရေရှည်တည်မြဲမဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာလဲသူတို့ပါဝင်ခွင့်တွေရလာဖို့ကျွန်တော်မျှော်လင့်ပါတယ
်မြန်မာနိုင်ငံကိုတည်ကြားလွတ်လပ်ပြီးယက်တီနိုင်စွမ်းခွန်အားရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်စေချင်တယ်လို့အမေရိကန်နိုင်ငံအနေနဲ့လည်းမြန်မာနဲ့လက်တွဲဖို့ကောင်းအဖြစ်ယက်တီနေဖို့ဆန္ဒရှိကြောင်းတာမတ်ကြီးကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့2020ရွေးကောက်ပွဲဟာပွင့်လင်းလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်တယ်လို့ဒါမဲ့ရွေးကောက်ပွဲအတွက်ဤပညာအကူအညီတွေလည်းပေးသွားမှာဖြစ်ကြောင်းတာမကြီးစကော့မာရှယ်ကပြောခဲ့ပါတယ်ခင်ဗျာ
ကိုစီသူပြောပြသွားတာပါရှင်အခုအစိုးရစစ်ကြောင်းကိုမိုင်းဆွဲခံရပြီးအစ်စ်မြင့်စစ်ဖက်ရရှိတဦးကြဆုံးခဲ့တဲ့အကြောင်းလည်းပြောပြချင်ပါတယ်ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်နဲ့ဖပွန်မြို့နယ်ကြားအစိုးရစစ်ကြောင်းတစ်ခုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာကြောင့်တပ်မတော်ရရှိတဦးကြဆုံးသွားတယ်လို့တပ်မတော်ဘက်ကပြောပါတယ် KNU ကကရင်အမျိုးသားအစည်းအရုံးဘက်ကတော့ဖပုံခရိုင်တပ်မဟာ9နယ်မြေအတွင်းခွင့်ပြုချက်မရဘဲမြန်မာစစ်တပ်ကဝင်ရောက်လာတဲ့အချိန်မှာ KNU ဘက်ကထောင်ထားတဲ့မော်တော်ကားမိုင်းကိုဖောက်ခွဲတဲ့အချိန်ထိခိုက်သွားတာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတန်တောင်ကြီးမြို့နယ်လုံးဖပုံမြို့နယ်အတွင်းလမ်းကြောင်းအခြေအနေကြီးရှိဖို့လာတဲ့တပ်မတော်စစ်ကြောင်းမိုင်းဆွဲခံရပြီးတိုင်းရင်းမှုစစ်အရာရှိတူကြာဆုံးသွားတယ်လို့တောင်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရပူမှုကြီးကျော်စုမှုကပြောပါတယ
်ဖြစ်စေကကျွန်တော်တို့ရှိတဲ့ပုံမှန်လမ်းကြောင်းတိုင်းနဲ့လမ်းကြောင်းဖြစ်တာပေါ့တဲမှုအခွက်သွားတဲ့အချိန်ဒီလိုဆွဲမိုင်းနဲ့တိုက်တာလေတဲမှုအချိန်ကတော့တဲမှုကျသွားတယ်ကျန်တာမရှိပါဘူ
းဇန်နဝါရီလ28ရက်နေ့ညနေပိုင်းမှာတန်တောင်ကြီးမြို့နယ်လွန်ဖာပုံမြို့နယ်တွင်လမ်းကြောင်းအခြေအနေကိုကြည့်ရှုဖို့လားသီယူတောင်ကြားထဲမှာဆွဲမိုင်းဆွဲခံရပြီးတော့ခမရ98တိုင်းရင်မှုဒုပူမှုကြီးအောင်ကျော်စုကျဆုံသွားခဲ့တယ်လို့လည်းပြောပါတယ်မိုင်းပောက်ွက်တဲ့နေရာဟာကရင်မျိုးရာစီယုံ KNU တပ်မ9ခြေပြူရာဒေသဖြစ်ပါတယ်။အဲ့ဒီနေရာမှာအခုလိုမိုင်းခွဲခံရတယ်လို့စစ်တပ်ဘက်ကပြောပေမဲ့ KNU တပ်မ9ပြောခွေရဗိုလ်မှူးကလေးသူကတော့ဒီမိုင်းကိုစစ်တပ်ဘက်ကဖောက်ခွဲတာလို့ပြောပါတယ
်။မြန်မာတပ်မတော်ဘက်ကပေါ့လေသူတို့ရိတ်ခါပို့ဆိုပြီးတော့မှဟိုဒီကံလမ်းဖောက်ဖို့သူတို့တောက်တယ်ဒါပေမဲ့တပ်မငါးဖက်ကနေပြီးတော့မှခုပြုဘူးလေသူတို့ကနေပြီးတော့မှခွေပြုတည်နေတယ်မြေပြုတည်ဖြစ်စီသူတို့ကတော့လုံမှာပဲလို့သဘောကအဲ့လိုမျိုးရှိတဲ့အပေါ်မှာဟိုတပ်မငါးဖက်ကပေါ့လေဒီသူတို့လာမဲ့လမ်းကြောင်းပေါ်မှာတပ်မညရဲ့ဒီစကီစခန်းကျော်လို့ပြီးတော့ဒီတပ်မငါးကွေထဲမှာရောက်လာတယ်အဲ့ဒီမှာသူ့လူတွေကိုသူတို့ရေးယူခံတယ်နောက်တော့တိုင်းရှိတဲ့တပ်ဖွဲ့ကိုသူတို့သွားရတယ်ဒီမိုင်းကိုသူကတွေ့သွားတယ်တမန်ငါးဖက်ကအဲ့ဒီထောင်ကနေကမ်းမိုင်းကိုသူတို့ကဖောက်ခွဲပြည်တယ်လေအဲ့ဒီအောက်ခွဲမှုကြောင့်သူတို့ကပြန်ပြီးတော့ကြည့်လို့မျိုးဒီတမန်ငါးဖက်ကနေပြီးတော့ဆွဲမိုင်းနဲ့သွားဆွဲရမှာမဟုတ်ဘူးနော်စီစုံတာကနှစ်ယောက်ဟိုတိုင်ရန်ရတာကတစ်ယောက်တည်း
ဖာပုန်ခရင်တမန်ငါးဒေတာအတွင်းမှာတမတော်ကနေလမ်းဖောက်လို့မှုဖြစ်စဉ်တွေကြောင့်ဒေတာအခြေပြုနေတဲ့ KNU တပ်ဖွဲ့တွေနဲ့မကြာခဏဆူတူလို့တိုက်ပွဲဖြစ်ပွားနေတာပါဘုံမူကြီးကျော်စုမှုကတော့အခုလိုမိုင်းခွဲခံရမှုနဲ့ပတ်သက်လို့တမတော်နေနဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCU နဲ့ KNUC ကန့်ကွက်စာတွေပို့ထားတယ်လို့ပြောပါရယ်အစ
ီထူတာပါပဲအစီတိုင်းလိုက်တာပေါ့ကျွန်တော်တို့ကဟိုဒီဝင်ကန့်ကွက်တာတွေယာတွေကျွန်တော်တို့ချက်လုပ်သွားမယ်လို့
အခုလိုတိုက်ပွဲတွေဖြစ်ပွားနေရတာဟာတမတော်ဘက်က NCU ကိုအကြောင်းပြုပြီးကစားကွက်ရွှေ့နေတာလို့ KNU ဘက်ကဆွဆွဲနေတယ်လို့ငင်းချာရေးအတွက်တမတော်ကတည်တည်ချာချာလုတ်ကန်ချင်းစိတ်မရှိဘူးလို့လည်းပြောပါရယ
်တကယ်လက်တွေ့မှာလည်းတမတော်ကရေးရည်တည်ဆုံဆွေးနွေးတဲ့နေရာမှာရောတနေရာခါထားတဲ့နေရာမှာရောသူကစိတ်ပြီးတော့ဒီဆိုင်မှမှာပေါ့လေဒီစူးစားလုတ်ဆောင်မှုကြတော့သူတို့လည်းဆန္ဒတော့မရှိဘူးလို့လက်တွေ့မှာလည်းအဲ့လိုမျိုးအဖြေကပေါ်လာတယ်ဖြစ်မှတဲ့ဒီနယ်ပေါ့စုပြည်တော်စုဆက်ရပြည်တော်စုကိုဆွေးနွေးဖို့ကြတော့သူတို့မလိုလားဘူးအဲ့လိုမျိုးဖြစ်နေတယ
်ဒါကတော့ KNU တပ်မှငါပြောခွေရဗိုလ်မှူးကလည်းသူပြောဆိုခဲ့တာပါမြန်မာစစ်တပ်နဲ့ KNU တစ်ဖက်စလုံးဟာသူ့ဖက်ကိုယ့်ဖက် NCA ကိုချိုးဖောက်နေကြအပြန်အလှန်ဆွတ်ဆွဲနေကြတာဖြစ်ပါတယ် ပြီးခဲ့တဲ့ရက်တွေတုန်းကလည်းတမန်ငါတပ်စခန်းကိုမြန်မာစစ်သားဘက်ကမောင်းတူမဲ့ဒရုန်းယာဉ်တွေနဲ့ထောက်လှမ်းနေတယ်လို့ပြောဆိုပြီးကရင်ယူဘက်ကနေကရင်ပြည်နယ်ပြည်ခတိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GNC အကူကံကွယ်စာပေးပို့ထားပါတယ်။တမရော်ဘက်ကတော့စစ်ရေးအတွက်ဒရုန်းလွှတ်တင်တာမဟုတ်ပဲတိရလုံချုံကြီးနဲ့ဖုံကျိုးရေးကိစ္စတွေတက်တာအတုံးပြုတာလို့ဖြေရှင်းချက်ပေးထားပါတယ်။ဖာပုံခရံဘက်မှာတမရော်ဘက်ကနေလမ်းဖောင်းလုံးမှုကြောင့်2019ခုနှစ်မတ်လ8ရက်မှာ
ကရင်လက်နက်ကန်အဖွဲ့တစ်ခုဖြစ်ပါတယ်ခင်ဗျ။နိုင်ကိုရင်ပြောပြသွားတာပါရှင်။အခုအေအေအဖွဲ့ကသူတို့ဖမ်းထားတဲ့သူတဲကတချို့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းပြောပြပေးပါဦးမယ်။ရခိုင်လက်နက်ကန်အဖွဲ့အေအေနဲ့အစိုးရစစ်တပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာအေအေဘက်ကဖမ်းဆီးထားတဲ့မိုက်တယ်ကုမ္ပဏီကဝန်ထမ်းနှစ်ဦးကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။
ီမှာ AA ဖွဲ့ကဖန်ဆီးခဲ့တဲ့ Mighty Company ကဝန်ထမ်းအုပ်ကို AA ကဒီကနေ့ပဲပြန်လို့ပေးလိုက်ပါတယ်။သူတို့နှစ်ဦးကိုမတင်ခါလို့စစ်ဖက်ဆိုင်ရာလုံခြုံရေးအရခေါ်ယူစစ်ဆေးခဲ့တာဖြစ်ပြီးသူတို့နှစ်ဦးဟာစစ်ဖက်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ပြန်လည်လွတ်ပေးရတာဖြစ်တယ်လို့ AA ဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။ Mighty Company ကဒီစစ်ဖက် Director ဟိုဦးဇော်ထောင်းအောင်နဲ့ဒီသူ့ရဲ့ရင်မောင်းဟိုဦးစိုးသိန်းမောင်တို့ကိုဒီဒီနေ့မနေ့ပေါ့နော်ဒီဇန်နဝါရီလ29ရက်နေ့မနေ့6:58မိနစ်မှာဒီမနေ့ဒီပေါတိုမျိုးနေမနောတီရီကျေးရွာကနေပြီးတော့ကျွန်တော်တို့ကအကောင်းဆုံးပုံမှန်ပဲဟိုလုံလုံချုံချုံနဲ့ဒီဖြတ်ပစ်လိုက်ပြီးဖြစ်တယ
်ပြီးကြတဲ့ရက်ပိုင်းတွေကလည်းအဲဖွဲ့ကဖန်ဆီးထားတဲ့ရှင်းပြနေမျိုးသားလွှတ်တော်မှာဦးဝေတင်ကိုပြန်လည်လွှတ်ပေးခဲ့တယ်လို့မနေ့ကလည်းဖန်ဆီးခံတက်မတော်သောနှစ်ဦးကိုအဲဖွဲ့ကပြန်လည်လွှတ်ပေးခဲ့ပါတယ်လက်ရှိရခိုင်လက်နက်ကန်အဲဖွဲ့ကဖန်ဆီးထားတဲ့သူတွေထဲကကျမ်းမာရေးမကောင်းသူတွေအပြစ်မရှိသူတွေနဲ့စစ်ဖက်နဲ့မသက်ဆိုင်တဲ့သူတွေကိုတင့်တော်တဲ့အရှင်နေရာကိုရွေးပြီးပြန်လည်လွှတ်ပေးသွားမှာဖြစ်တယ်လို့အဲဖွဲ့ကဒီကနေ့ထုတ်ပြန်ထားပါတယ်အခုလိုရခိုင်လက်နက်ကန်အဖွဲ့ကဖန်ဆီးထားသူတွေကိုလွတ်ပေးနေတဲ့ရှင်တဲမှာပဲရခိုင်မြောက်ပိုင်းတိုက်ပွဲတွေကလည်းပုံမပြင်းထန်နေပြီးနှစ်ဖက်အကြဆုံးများတယ်လို့လည်းအေပြောခွင့်ရခိုင်ဒုခကပြောပါတယ
်မနေ့ကဒီဇန်နဝါရီလ28ရက်နေ့မှာဒီအရင်ဒီဇန်နဝါရီ29ရက်နေ့တုန်းကတိုက်ပွဲအပြင်းထန်ဖြစ်ခဲ့တဲ့နေပုံမျိုးနဲ့အင်ဂျင်ရွာရဲ့မြောက်ဘက်ဟို5ကီလိုမီတာအပေါ်မှာရှိတဲ့တောင်တန်းမှာမနေ့7နာရီကစတင်ပြီးတော့မှဒီအပြာငါးဖိုးစစ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိဟိုညနေ3နာရီမှာရန်သူဘက်ကနေပြီးတော့ရဟရင်မျက်စိနဲ့ဟိုသူတို့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်တယ်နောက်ပြီးလို့ရှိရင်ဒီည7နာရီလောက်ရှိပေါ့နော်ဒီရန်သူဘက်ကနေပြီးတော့လက်နေကြီးတွေနဲ့ဒီနေရာ3ခုလောက်ကနေပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာ
ရခိုင်မြောက်ပိုင်းမှာတလားတွင်အစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲ80နီးပါးဖြစ်ပေါ်ခဲ့ပြီးအစိုးရတပ်ဖက်ကရဲခါနဲ့လက်နက်အင်အားတွေဖြစ်သိမ်းနေတာတွေ့ကြောင်းလာမည့်ရက်တွေမှာလည်းတိုက်ပွဲပြင်းထန်နိုင်တယ်လို့ခိုင်ဒုခကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲပြင်းထန်နေတာနဲ့ပတ်သက်ပြီးတပ်မတော်တရင်မှန်ပြန်ကြားရင်းနဲ့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးဒါကြောင့်တိုက်ပွဲမှာကြက်ဆုံးသူရှိမရှိလဲအတင်မပြုတ်နိုင်သေးပါဘူးလက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာတည်ဆုံးသူတွေလည်းများပြားနေသလိုရသားတွေဟာတနည်းရခိုင်လက်နက်ကန်အဲအဖွဲ့တို့ရဲ့ဖန်စီစစ်စစ်တာတွေကိုလည်းခံနေကြရပါတယ်လက်ရှိချင်းဒီတပ်မတော်ကတန်တရားနဲ့ဖန်စီစစ်စစ်နေတဲ့ရသားပြည်သူ300ကျော်ကြီးရှိတယ်လို့ရခိုင်လူမှုပွဲစစ်တွေကစီရင်ပြုစုထားကြသလိုရခိုင်လက်နက်ကန်အဲအဖွဲ့ဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့တခြားမတင်ခါသူတွေကိုဖန်စီစစ်စစ်နေတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
ယူရီမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ယူရီမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ပြည်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါရဲ့ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါရဲ့ရှင်
PO ရဲ့ဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒီမန္တလေးစားတောက်ဆိုင်တန်းကိစ္စဘက်ကိုအလှည့်ပေးပါရစေ။တင်တာမခေါ်ဘဲနဲ့နီးစပ်သူတယောက်ကိုတက္ကသိုလ်စားတောက်ဆိုင်တန်းဆောက်လုပ်ခွင့်ပေးခဲ့တဲ့မန္တလေးတက္ကသိုလ်ပါမောက္ခချုပ်ကိုပညာရေးဝန်ကြီးဌာနကအငြိမ်းစားပေးပြီးအရေးယူလိုက်ပါတယ်။ဒီလိုအပြစ်ပေးလိုက်တာအတွက်ကျေနပ်ပေမဲ့ကြံတဲ့အပြစ်ကျူးလွန်သူတွေရှိနေသေးတယ်လို့သပိတ်မှောက်ကြောင်းသားတွေကပြောကြပါတယ်။ဒီအကြောင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်စုစုကပြောပြပေးသွားမှာပါရှင်။
မန္တလေးတက္ကသိုလ်စားတောက်ဆိုင်နဲ့တိဆောက်တာနဲ့ပတ်သက်ပြီးနိုင်ငံတော်တမရထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့မန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းကို2020ဇန်နဝါရီလ28ရက်နေ့နံနက်ပိုင်းကစပြီးပညာရေးဝန်ကြီးဌာနကအငြိမ်းစားပေးလိုက်ပါတယ်။ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာမန္တလေးတက္ကသိုလ်ဝင်နဲ့စားတောက်ဆိုင်နဲ့ဆောက်လုပ်ရမှာတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးခဲ့တာကြောင့်ကျောင်းသားတမကကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကလေးကဆန္ဒပြခဲ့ကြပြီးသူ့ကိုယာရုကနေယာယီရဆိုင်ပေးဖို့တောင်းဆိုလာကြတာပါ။အဲ့ဒီလိုစတင်ဆန္ဒပြလာရကနေဒီကိစ္စကိုစုံစမ်းဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်နဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုလည်းဖွဲ့စည်းခဲ့ပေမဲ့လေးလကျော်ကြာတဲ့အထိအပြည့်သက်ဆုံးဖြတ်ချက်ရလဒ်ကိုမထုတ်ပြန်ခဲ့တာကြောင့်မန္တလေးတက္ကသိုလ်ကျောင်းသားများတမကကအခုနှစ်နှစ်ဆပိုင်းမှာဒုတိယကြိမ်တပိတ်ပြန်လည်စတင်ခဲ့ကြတာပါ။အဲ့ဒီလိုကျောင်းသားအထုနဲ့ကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကြားအခြေအနေတင်းမာနေချိန်မှာပဲပါမောက္ခချုပ်ဒေါက်တာတီရာဝင်းကိုယာရုကနေအငြိမ်းစားပေးလိုက်တာဟာဝန်ထမ်းဥပဒေနဲ့အညီအရေးယူတာဖြစ်ပြီးအဲ့ဒီအပေါ်ကိုရှင်းတတ်မှုရှိတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကပြောပါတယ
်။အငြိမ်းစားပေးလိုက်တယ်ဆိုတာဒီလည်းပြင်းထန်တဲ့အရေးယူမှုလို့မအားအနေနဲ့မြင်တယ်ဖြစ်။ဒုတိယအပြင်းထန်ဆုံးလို့ပြောမှာယာရုထုတ်ပယ်ရာဒီပထမအပြင်းထန်ဆုံးပေါ့နော်ဝန်ထမ်းကိုအရေးယူမယ်ဆိုလို့ရှိရင်ဥပဒေချောင်းရသွားမယ်ဆိုလို့ရှိရင်တော့ process ကရှိရတယ်။ဒါကတော့ညီမတို့အနေနဲ့ပြင်းနေတော့တဲ့အရေးယူမှုလို့ပြောလို့ရတယ်။
အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းနဲ့အတူတက္ကသိုလ်ပါချုပ်3ဦးတို့ဟာဒီကနေ့မှတပိတ်မောက်ကျောင်းသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ပါမောက္ခချုပ်ကိုအရေးယူခဲ့ပေမဲ့အခုခွင့်ပြုပေးလိုက်တဲ့စားတောက်ဆိုင်တန်းကိစ္စမှာပါမောက္ခချုပ်အပြင်စီမံဘဏ္ဍာဌာနမှလည်းပါနေတာကြောင့်ကြန့်ရှိနေသူအပေါ်အရေးယူပေးဖို့ကိုလည်းတပိတ်မောက်ကျောင်းသားတွေကပြောပါတယ
်။ပါမောက္ခချုပ်ရဲ့စီမံဘဏ္ဍာဌာနမှကအဓိကလူမလို့သူတို့ပါမောက္ခချုပ်အရေးယူလိုက်ပြီးတော့တန်းရင်းကိုကျတော့အရေးယူဖို့အတွက်28ရက်နေ့မှ28ရက်နေ့လပိုင်းမှာထုတ်ပြန်ပေးမယ်
။ကျောင်းချုပ်ရေးတာဝန်ရှိသူတွေဘက်ကတော့စီမံဘဏ္ဍာရေးမှုကိုဘလို့အရေးယူဖို့လှုံ့ဆော်မယ်ဆိုတာကိုနောက်လ28ရက်နေ့နောက်ဆုံးထားပြီးထုတ်ပြန်ကြေညာသွားမယ်လို့ကျောင်းသားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်။ဒါပြင်ဆောက်လုပ်ပြီးစီးနေပြီးဖြစ်တဲ့စားတောက်ဆိုင်နှင်းနဲ့ပတ်သက်ပြီးတော့လည်းဘလို့ဆက်လက်လှုံ့ဆော်မယ်ဆိုတာကိုကော်မတီဖွဲ့ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကျောင်းသားတပိတ်ကတော့ဆက်ရှိနေသေးဖြစ်ပြီးမနက်ဖြန်မှပြုလုပ်မယ်ကျောင်းသားတို့အစည်းအဝေးမှာဒီတပိတ်ဆက်ရှိတဲ့မရှိတဲ့ကိုဆုံးဖြတ်သွားမယ်လို့မယမင်းသူကပြောပါတယ်
။ဒီမှာတပိတ်မမောက်ခင်ကရပါတော့ကျောင်းသားတို့အစည်းအဝေးခေါ်ပြီးမှကျောင်းသားတို့ဆုံးဖြတ်ချက်အရာတပိတ်မောက်တယ်။အဲတပိတ်ပြန်ပြီးတော့လန်တဲ့မလန်တဲ့ကိုဆုံးဖြတ်အောင်မှာကျောင်းသားတို့အစည်းအဝေးမှာဆုံးဖြတ်သွားမှာဖြစ
်။အငိမ့်စားပေးလိုက်တဲ့ပါမောက္ခချုပ်ဒေါက်တာတီတာဝင်းရဲ့နေရာမှာဒုတိယပါမောက္ခချုပ်ဒေါက်တာတင်ထွန်းအောင်ကယာယီတာဝန်ယူထားပါတယ
်။ပါမောက္ခချုပ်နေရာကလောလောဆယ်ဆက်လက်ပြီးရရှိနေတဲ့လုပ်ငန်းတွေဆောင်ရွက်ဖို့ကျွန်တော်လောလောဆယ်ဆက်လက်ဆောင်ရွက်ပေးနေပါတယ်။
အချိန်၅လနေပါကြာခဲ့တဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကနေအပြစ်ရှိသူတို့အပြစ်ဒဏ်အချခံခဲ့ရပေမဲ့အဲ့ဒီစားတောက်ဆိုင်နှင်းနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းမှုရလဒ်တွေကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့လဲကျောင်းသားတွေကလူလာနေကြတာပါ
စစပြပြသွားတာပါရှင်ကျမတို့ VOE ကနေထုတ်လင်းပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ကြတယ်ဆိုရင်စာရိုက်လိပ်စာက VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်အီးမေးလ်နဲ့ရေးသားပေးပို့လို့ရင်တော့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့ဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် January လ29ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းအစီအစဉ်တွေမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးဘာတွေဘလောက်ဖြစ်နိုင်မလဲဆိုတာဆွေးနွေးထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပြီးလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
နော်ဆရာတို့ကျန်းမာရေးဌာနအနေနဲ့ဝင်လာတဲ့လူတွေကိုစောင့်ကြည့်ကြည့်ရှုတဲ့လုပ်ငန်းတွေဆရာတို့လုပ်နေပါပြီ။ရန်ကုန် International လေးစိတ်ကတော့ဆရာတို့အရင်တည်းကရှိပါတယ်။ဒါအပြင
်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနညွှန်ကြားရေးမှူးပြောပြချက်နဲ့အတူကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောဂါအကြောင်းအထွေထွေကိုနားဆင်ကြရမှာဖြစ်တယ်လို့အကစားသတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ။ဒီရက်ပိုင်းနေတွင်ပေါ်ထွက်လာတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းဟာလက်တွေ့အကောင့်ထဲပေါ်လာဖို့ဘယ်စင်တွေကိုဖျက်ချော်ရမလဲတကယ်ကိုဖျက်ချော်နိုင်မှာမလားဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့နာမည်နဲ့အညီဒီမိုကရေစီရေးပြည်ထောင်စုအရေးကိုဘလောက်ရုပ်လုံးဖော်နိုင်မလဲဆိုတာတွေကိုမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဗျာမြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ဒုတိယအကြိမ်ပြင်ဆင်သည့်ဥပဒေမူကြမ်းဆိုတာထွက်လာတာကိုတွေ့ရပါတယ်ဒီမူကြမ်းရေးဆွဲတဲ့နေရာမှာတမတော်သားကိုစလေရဲ့သဘောတူညီမှုလည်းပါသလားသူတို့လည်းသဘောတူထားတယ်ဆိုရယ်သဘောလားဒီခါထဲမှာ
အဲကျွန်တော်လေးလာမိသလောက်တော့ပေါ့လေဒီတမတော်သားသတ်တော်ကိုစလေတွေကနေနောက်ဆုံးထွက်လာတဲ့မူကြမ်းနဲ့ရမှာပါတဲ့အချက်လက်တွေပေါ်မှာသဘောတူညီတယ်လို့တော့တရားဝင်ပြောတာမျိုးအထုတ်ပြန်တာမျိုးတော့မတွေ့ရပါဘူးဗျ
။နောက်ဆင်းကဒီဟာကိုအမှန်တကယ်အကောင့်ထဲပေါ်ဖို့အတီးပြုဖို့ဆိုရင်ဆက်ပြီးတော့ဘယ်လိုလုပ်ဖို့လိုပါသလဲ။လွတ်တော်မှာအရင်လိုပဲ85ရာခိုင်နှုန်းအတီးပြုမှဒီဟာအတီးဖြစ်လာမလားစသဖြင့်အဲ့ဒီအလားအလာကိုလည်းနည်းနည်းကြိုပြောပါအောင်ခင
်ဗျာ။ဥပဒေချင်းဒီကော်မတီကနေကျွန်တော်တို့ဟိုဖိစုပြီးလို့ရှိရင်ပြည်တော်စုလွတ်တော်ကိုတင်ရပါမယ်။ဒီဥပဒေကြမှာပါတဲ့ပုံမှန်တစ်ခုချင်းစီအလိုက်ကိုဒီလွတ်တော်ရဲ့အဆုံးဖြတ်ကိုယူရပါမယ်။အဲလိုလွတ်တော်ရဲ့အဆုံးဖြတ်ကိုယူတဲ့နေရာမှာနော်ဟိုပုံမှန်436ကကြီးနဲ့ခါခွေးအရာပေါ့လေ။ပထမအဆင့်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုလိုအပ်ပါတယ်။85ရာခိုင်နှုန်းအပေါင်း1ထောက်ခံမှုလိုအပ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအဲဒီတော့လွတ်တော်ထဲမှာတမတော်သားလွတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတဲ့အခါကျတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်နော်ဘယ်ပုံမှကိုမှပြင်လို့မရနိုင်တဲ့အချက်အသေးကြီးကတော့ရှိနေတယ်လို့ပြောနိုင်ပါတယ်ဗ
ျဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ကသူတို့ရဲ့မူကြမ်းထဲမှာပါတဲ့အချက်လက်တွေကိုမဆွေးနွေးခင်ကတည်းကဒီဇလန်ဟာဘလောက်ဖြစ်လာနိုင်တယ်ဘလောက်ဆက်ဆက်နိုင်တယ်ဆိုတာစဉ်းစားမိရင်တော့ရှေ့ခီးကတော့လည်းမှုန်မှိုင်းနေတယ်လို့ပဲကျွန်တော်ကတော့စဉ်းစားမိပါတယ်ဆိုနောက်တစ်ခုကဒီလိုအခြေအနေမျိုးမှာဒီဟာထွက်လာတာနဲ့ပတ်သက်ပြီးတော့လည်းပဲအချိန်ခါကိုလည်းနည်းနည်းစဉ်းစားကြည့်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာရွေးကောက်ပွဲနဲ့တက်လာပြီးကတည်းကဖွဲ့စည်းပုံပြင်ရေးဆိုတာသူတို့ရဲ့ထိတ်တန့်ဦးစားပေးထဲမှာပါလာခဲ့တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခု2020ရွေးကောက်ပွဲနီးလာလို့တော့ဟာသူတို့ကတိကိုသူတို့အကောင့်ထဲပေါ်ဖို့ကြိုးစားပါတယ်ဆိုပြီးလုတ်ပြတာသာဖြစ်လိမ့်မယ်လို့ဝေဖန်လာကြလဲရှိနေပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာတော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့2015ရွေးကောက်ပွဲအဓိကကြွေးကြော်ဆိုမှာဒီ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာပါပါတယ်အဲ့ဒီအတွက်ကြောင့်မို့သူ့ရဲ့ရွေးကောက်ပွဲကတိကိုကိုပေါ်ဆောင်မှုအတွက်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုလှမ်းလာတယ်ဆိုတာတော့ဒါမငြင်းနိုင်တဲ့အချက်ပါတကယ်တမ်းကတော့ဒီပေါ်ဒီပုံချေကံဥပဒေတက်တဲ့ကိုကျွန်တော်တို့အပြည့်မရှာနိုင်ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးဟာတမင်မွေးကြားဆိုင်ရင်လည်းဖြစ်နိုင်ပါတယ်။နောက်ပြီးတော့ရှေ့မတွေးမှမဆုတ်ပဲဖြစ်နိုင်ပါတယ်။အဲတော့ဒီပေါ်ဒီပုံချေကံဥပဒေတက်တဲ့ကိုကျော်လွှားနိုင်ဖို့စဉ်းစားတဲ့နေရာမှာအဓိကအားဖြင့်ပေါ့လေဒီအာဏာရပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးဖြတ်အင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။ဒီအဆုံးဖြတ်နှစ်ခုလုံးကလွှတ်တော်ကိုယ်စားလှယ်တွေဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှင်းလင်းတင်ပြီးတော့ပုံပွင့်လေးလေးနဲ့ညှိနှိုင်းဆွေးနွေးပြီးတော့ကျွတ်တော်တွေမှာအဖြေရှာနိုင်တဲ့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်ဆိုရင်တော့အလားအလာကောင်းနေရှိလာနိုင်မယ်လို့မြင်ပါတယ်
။ဟ ဟုတ်ကဲ့အခုမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအတွက်မဲဆွဲဂျင်လို့အချိန်ကြီးလောက်လာသလားဆိုရဲအမြင်ဖက်ကရှိတယ်လို့နောက်တစ်ဖက်ကစဉ်းစားပြန်ရင်လည်းအခု ICJ ကိစ္စမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာခြေတန်းကမရက်ပြီးတော့တက်မလို့ကောက်ွယ်ခဲ့တယ်လို့လူတချို့ကသုံးသပ်ကြပါတယ်ဆိုတော့အဲ့လိုကောက်ွယ်ပြီးခဲ့အတွက်လည်းပဲတစ်ဖက်မှာတက်မတော်ကသူတို့အပေါ်မှာတင်ညွတ်တဲ့သဘောရှိလာလိမ့်မယ်နားလည်မှုပေးတဲ့သဘောရှိတာလိမ့်မယ်လို့မျှော်လင့်ပြီးတော့ဒီဟာကိုဒီချိန်မှာတင်လာတယ်လို့ဆိုရက်လူလဲစိုးကောင်းစိုးမှာပါစဉ်းစားကောင်းစဉ်းစားမိကြမှာပါဆရာပဲလို့ပြောချင်ပါလားအဲ့ကိစ္စကို
ကျွန်တော်ကတော့ဟိုဆောင်းကျော်ကံသာပြောတဲ့စဉ်းစားချက်ကဟိုတိတ်ပြီးတော့ဟိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်မြင်ပါတယ်တကယ်တမ်းဒါကတော့ခုနပြောသလိုပေါ့အကောင့်ဘက်ကိုမျှော်သေးပြီးတော့စဉ်းစားမယ်ဆိုရင်တော့ဒါဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့ဘက်ကနေဟိုတုံ့တက်နိုင်ပါတယ်ကျွန်တော်တို့ကလည်းလက်တွေ့အခြေအနေမှာဒီပြည်တော်စုလွတ်တော်တွင်မှာဒီတက်တော်သားလွတ်တော်ကိုယ်စားလှယ်နဲ့ဒီဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်ကြီးချာမှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့တင်းနာမှုတွေကမြင်မှန်းနေသေးပဲဆိုတာကတော့ဟိုဖုံးကွယ်လို့မရတဲ့အနေထားပါတကယ်ခီးပေါ်ဖို့ညှော်လင့်နိုင်မဲ့အခင်းချင်းဟာကျွန်တော်အမြင်ကတော့ဒီအရက်ဖက်နိုင်ငံကြီးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာအပုပ်ဝင်နေနေညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်ဖို့အဲ့ဒီသဘောတူညီချက်တွေကိုဆက်ဆင့်ပြီးတော့တိုင်းရင်းသားခေါင်းဆောင်တွေနဲ့ပါညှိနှိုင်းဆွေးနွေးပြီးတော့ပုံမှန်ခိုင်မာအောင်လုပ်ဖို့ကဇတ်တော်အခြေအနေမှာအရေးကြီးတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီမူကြမ်းထဲမှာတွေ့တဲ့အချက်တွေကိုကြည့်မယ်ဆိုရင်တော့ပြည်သူတွေမျှော်မှန်းနေရစစ်မှန်တဲ့ဒီမိုကရေစီသူတို့လည်းပဲဒါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အသုံးအနှုန်းကိုဒီထဲမှာသုံးထားတာတွေ့ရပါတယ်။အဲဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အတိုင်းဒီမိုကရေစီလမ်းကိုဘယ်လောက်ဥတီသွားနိုင်တယ်လဲဖက်ဒရယ်ဖြစ်ဖို့ရောဘယ်လောက်ထိဥတီသွားနိုင်တယ်လဲဆိုတာနည်းနည်းလေးမေးချင်ပါတယ်။အစစ်စစ်ပြောနေရင်တော့အချက်လက်တွေကအများကြီးကျွန်တော်ပထမတစ်ခုမေးချင်တာကဒီအထက်မှာတမန်တော်ရဲ့အခန့်ကဏ္ဍကိုရှော့ထားတယ်။အရာသားအစွဲကိုအာဏာပိုပေးဖို့လုပ်ထားတယ်ဆိုတာတော့တွေ့ရပါတယ်။အဲဒီတစ်ချက်ကတော့ဒါပြည်သူတွေမျှော်မှန်းထားတဲ့ပုံပြီးဒီမိုကရေစီဆန်တဲ့သဘောတွေ့ရပါတယ်။ဒါပေမဲ့ဖက်ဒရယ်ဖြစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကတော့အရင်တုန်းကလည်း48ဖွဲ့စည်းပုံကလေးကပြဿနာဖြစ်ခဲ့တာကဖွဲ့စည်းပုံကိုဖက်ဒရယ်အစုမျိုးလုပ်ထားတယ်။ဘ ਹੁ အစုအနေနဲ့ပြည်နယ်အစုရတွေကြားမှာဇယားတွေခွဲပြီးတော့အာဏာခွဲဝေထားတယ်။သို့တော်လည်းပဲပြည်နယ်အစုရတွေရဲ့အကြီးအကဲဝန်ကြီးချုပ်ကိုဘ ਹੁ အစုရအနပိုင်းသမ္မတကခန့်တယ်ဆိုတဲ့ကိစ္စကအဓိကဖြစ်ခဲ့ပါတယ်အဲ့ဒီကိစ္စကိုပဲတိုင်းရင်းသားတွေကလည်းဗလားဖက်ဒရယ်မပြီးသားဘူးဆိုတာပြောခဲ့ရတာရှိပါတယ်အခု2008ဖွဲ့စည်းပုံမှာလည်းဒီတိုင်းပဲတွေ့ရပါတယ်ဆိုတော့ဒီအထက်မှာအဲ့ဒီကိစ္စကိုပြင်ဆင်ထားတာမတွေ့ရဘူးဆိုတော့တိုင်းရင်းသားတွေရဲ့မျှော်မှန်းချက်ကိုရောဘလောက်ဖြည့်ဆည်းနိုင်မယ်လို့ထင်ပါသလဲဒီဖွဲ့စည်းပုံပြင်ဆင်ချက်ပုံပြန်အဲ
ကျွန်တော်ရဲ့အမြင်ကတော့အခြေခံမူတွေဘဲမှာပေါ့လေကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့အကုံလုံးကိုပြည်ပြည်စမှုအစုပြုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ချိန်မှန်းချက်ပန်းတိုင်အတွက်တော့ဒါကမဖြစ်မနေပြင်ရမယ့်ပုံမှန်တစ်ခုလို့ကျွန်တော်ကမြင်ပါတယ်။တိုးတော်လည်းဒီဖက်ဒရယ်ရှင်ကျင်းမှုစစ်စစ်ကိုပုံဆောင်မှုကိုပိုင်ပြတ်ခန်းခွင့်ကိုကျမကိုဖန်ပြီးပိုင်ခွင့်တွေကိုဘယ်လောက်ထိအာမခံနိုင်မလဲဆိုတဲ့အပိုင်းအဲ့ဒီလိုအာမခံနိုင်မယ့်ပုံမှန်တွေပြင်ဆင်ဖို့အစုပြုတဲ့အပိုင်းမှာတော့အတော်လေးကိုအားနေတယ်လို့မြင်ပါတယ်။အထူးသဖြင့်တော့ခုနဆရာပြောတဲ့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကခန့်တယ်ကိစ္စနော်အထူးသဖြင့်တော့ဒီပုံမှန်26ပြပေါ့ဒီပုံမှန်26ပြပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိပါဝင်လေလို့အတမကြားရသေးပါဘူးဒါပေမဲ့အခုနောက်ဆုံးဖွဲ့တဲ့ကော်မရှင်ရဲ့အပြီးသတ်ဥပဒေမူကြမ်းထွက်လာတဲ့အခါကျရင်တော့ပါလာနိုင်လိမ့်မယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့တိုင်းရင်းသားတွေရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြတ်ခန်းခွင့်ကိုကျမကိုဖန်ပြီးပိုင်ခွင့်တွေကိုအာမခံကြရပေးနိုင်မဲ့ပြင်ဆင်ချက်တွေကိုလည်းအလေးထားပြီးတော့အစိုးပြုဖို့ညှိနှိုင်းဆွေးနွေးဖို့ဒေါ်တိကြီးရအောင်လုပ်ဖို့အဆုံးဖြတ်အတိအကျအောင်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်တဖက်ကဆရာခေါ်တာပြောသလိုပဲဒီတမတော်ရဲ့နိုင်ငံရေးမှာပါဝင်တဲ့အခန်းကဏ္ဍကိုရှင်းချဖို့ပြင်ဆင်မဲ့ဒီပုံမှန်တွေတော်တော်များများလေးပဲတွေ့ရပါတယ်။တိုးတော့လည်းလက်ရှိအခြေအနေမှာခဲရင်းနေတာကအဲ့ဒီ တမတော်ကိုဟာနိုင်ငံရေးကနေရှော့ချဖို့ဆက်ဆက်တဲ့ဥပမာတွေကိုပြင်ဆင်ဖို့ဆိုရင်အလွတ်တော်တွေမှာ85ရာခိုင်နှုန်းအပေါင်း1ရဲ့ထောက်ခံမှုရဖို့လိုအပ်တယ်လို့နောက်တစ်ဆင့်ကဒီလိုမျိုးဆန္ဒခံယူဝယ်ထုတ်ပြီးတော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းရဲ့ခက်ဝက်ကြော်ကထောက်ခံရမယ်ဆိုတဲ့ကြံတန်းချက်ကြီးကရှိနေပါတယ်အဲ့တော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းဆိုတာကမဲလာပေးတဲ့သူစုစုပေါင်းမဟုတ်ပါဘူးအဲ့ဒီအတွက်ကြောင့်မလို့ဒီသတ်မှတ်ချက်ဟာအင်မတန်မှမြင်မာတဲ့သတ်မှတ်ချက်တစ်ခုလို့ပြောရင်လည်းရတဲ့အနေအထားမျိုးရှိနေပါတယ်သို့တော်လည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းမှာပါတဲ့တမတော်ကိုနိုင်ငံရေးကနေရှော့ချမဲ့ပြင်ဆင်ချက်တွေဟာဒါမဲ့သို့တော်အစည်းအဝေးတွေမှာမဲခွဲဆုံးဖြတ်ခဲ့ရင်အောင်မြင်မှုရဖို့အလားအလာမရှိတဲ့လောက်ကိုနည်းတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဒီဟာကိုနည်းနည်းဘောင်ကျော်ပြီးတော့ကျွန်တော်နောက်ဆုံးတစ်ခွန်းမေးချင်ပါတယ်တက်မတော်ကကွယ်ကြီးဦးစည်းချုပ်ကတော့တက်မတော်ရဲ့အခန်းကဏ္ဍကိုနိုင်ငံရေးကရှော့ချသွားဖို့သူညွှန်မှန်းတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားစုဘူးဆောင်ရမှုတွေလက်နက်ကင်ပစ်ပြက်ခါတွေငင်းအေးသွားမှဒါမျိုးလုပ်မယ်လို့သူကပြောထားဘူးတယ်ထင်ပါတယ်ဆိုတော့အဲ့လိုသူပြောထားတဲ
့
အခြေအနေcondition body အဲ့ဒီဘယ်ညင်းအေးပြီးတော့ညင်းညံ့ရဖို့အလားအလားအထိဆွင်တော့ဘလောက်ဆောင်အောင်မထင်ပါလဲခင်ဗျာနောက်ဆုံးတစ်ချက်ပြောပါခင်ဗျာ
ကျွန်တော်မြင်တာတော့လက်ရှိအစိုးရကဖော်ဆောင်နေတဲ့ပြည်တော်စုညင်းညံ့ရလုပ်ငန်းစဉ်ရဲ့လမ်းကြောင်းနောက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့ Japan Super ဆက်ဆိုင်ရေးအခြေအနေနောက်ပြီးတော့အစိုးရတွေလွတ်တော်တွေရဲ့စွမ်းဆောင်ရည်ဘက်ကနေတုံ့ပြန်မယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဒီမြေလောက်ကြမှာပဲဖြစ်ကောင်းဖြစ်လိမ့်မယ်လို့တော့ကျွန်တော်အဲ့လိုသုံးသပ်ပ
ါဦးကျော်စံသားရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင
်ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုကိုရှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီတွင်ပတ်ထဲမှာပဲဖြတ်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382ငငငလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စီနီယာဒိုင်းရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်တဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေ။အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရအောင်ပါ။တရုတ်နိုင်ငံမှာစတင်ပြီးတော့တခြားနိုင်ငံတွေစီပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်အကြောင်းကိုသိကြရမှာဖြစ်ပါတယ်။ဝူဟာဗိုင်းရပ်စ်လို့လည်းခေါ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS ရောဂါနဲ့ MERS ရောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူရောဂါတစ်ခုဖြစ်ပြီးသတိပြုစောင့်ကြည့်ရတဲ့အနေအထားဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားပါတယ်။ဒါကြောင့်ကျန်းမာရေးဌာနကဒီဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ခြေမပြတ်စောင့်ကြည့်နေဖို့လိုအပ်တဲ့အကြောင်းဒေါက်တာတန်ဆော်ကတင်ဆက်ထားပါတယ်ရှင်။
ဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ကြေညာချက်အရတရုတ်နိုင်ငံမှာဇန်နဝါရီလ20ရက်နေ့အထိဝူဟန်ဗိုင်းရပ်စ်လို့လူအများသိနေကြတဲ့ Novel Coronavirus ကူးစက်ခံထားရသူဦးရေဟာ298ဦးထိရှိလာပြီလို့သိရပါတယ်။တခွဲအတည်ပြုရောဂါပိုးတွေ့ရှိသူတွေထဲမှာ52ဦးဟာရောဂါပြင်းထန်လျက်ရှိနေပြီး12ဦးကတော့ဆွေးရတဲ့အခြေအနေရှိတယ်လို့သိရပါတယ်။ဝူဟန်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိုင်းနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယားနိုင်ငံနဲ့အမေရိကန်နိုင်ငံတွေလိုမျိုးတရုတ်နိုင်ငံပြင်ပနိုင်ငံတွေမှာလည်းတွေ့နေရပြီဖြစ်တာကြောင့်တရုတ်နိုင်ငံဝူဟန်မြို့နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိနေတဲ့မန္တလေးမြို့ကလည်းဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာနိုင်တဲ့အန္တရာယ်ကိုဆွေးနွေးရမလို့ဖြစ်နေတာပါ။တရုတ်နိုင်ငံမှာဝူဟန်မြို့နဲ့ပြင်ပမြို့တွေတွာလာဆက်သွယ်မှုကိုအဆက်ဖြတ်ဖို့ကြိုးစားနေတဲ့အချိန်မှာတရုတ်နိုင်ငံဝူဟန်မြို့ကနေမြန်မာနိုင်ငံမန္တလေးမြို့လေဆိပ်ကိုလေယာဉ်ဆက်တက်မှုပြုလုပ်ခဲ့တာကြောင့်မန္တလေးလေဆိပ်ကနေမြန်မာနိုင်ငံထဲကိုဝူဟန်ဗိုင်းရပ်စ်ဝင်ရောက်လာမှာကိုဆွေးနွေးနေကြပါလေ။ ကျမကြီးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာဦးသာထွန်းကျော်ကတော့မန္တလေးဒေသအပအဝင်တရုတ်ပြည်ကနေတိုက်ရိုက်ဝင်ရောက်လို့ရတဲ့နေရာတွေမှာကျမကြီးဌာနတွေထားပြီးစောင့်ကြည့်ကြည့်ရှုပေးနေတာကြောင့်ဆိုရင်စရာမလိုဘူးလို့အခုလိုပြောပါတယ
်ဒီလို information တွေရှိပေမဲ့ဆရာတို့ရဲ့စောင့်ကြည့်ကြည့်ရှုမှုကိုမလျှော့ပါဘူးအထူးသဖြင့်တော့ဆရာတို့ရဲ့ international နော်နိုင်ငံတကာလေစိတ်ဝင်ပေါက်တွေအထူးသဖြင့်တရုတ်ပြည်ကလာတဲ့လေချောင်းတွေအများဆုံးဆိုင်တဲ့နေရာတွေမန္တလေးလေစိတ်ဖြစ်ပါတယ်မန္တလေးနိုင်ငံတကာလေးစိတ်မှာเนาะဆရာတို့ကျမရေးဌာနအနေနဲ့ဝင်လာတဲ့လူတွေကိုစောင့်ကြည့်ကြည့်ရှုတဲ့လုပ်ငန်းတွေဆရာတို့လုပ်နေပါပြီရန်ကုန် International လေးစိတ်ကတော့ဆရာတို့အရင်တည်းကရှိပါတယ်ဒါအပြင်တရုတ်ပြည်ကနေတိုက်ရိုက်ဝင်လို့ရတဲ့တရုတ်ဝင်ဝင်ပေါက်တွေဖြစ်တဲ့မူဆယ်လူဝင်ပေါက်မျိုးမှာလည်းကျွန်တော်တို့ကျမရေးဌာနထားပြီးတော့เนาะအထူးသဖြင့်တော့ fever เนาะဖြားနာပြီးလူနာတွေဝင်လာတဲ့အခြေအနေကိုစောင့်ကြည့်ကြည့်ရှုတဲ့အနေအထားရှိပါတယ်အဲ့တော့လက်ရှိအနေအထားရတော့စိုးရိမ်မှုအဆင့်เนาะ alarming stage မှာမရှိပါဘူ
း Wuhan virus ဟာအရင်ကဖြစ်ပွားခဲ့ပြီးတဲ့ SARS ရောဂါနဲ့ MERS ရောဂါတို့ကိုဖြစ်စေတဲ့ virus ပိုးတွေနဲ့မျိုးနဲ့အုပ်စုတူပြီးအဆွတ်ရောင်ရောဂါကိုဖြစ်စေတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂလာဝန်ကြီးဌာနရဲ့ Facebook နဲ့ website စာမျက်နှာတွေမှာထုတ်ပြန်ကြေညာထားတာပါတရုတ်နိုင်ငံ Wuhan မြို့မှာတည်ဆုံသွားတဲ့လူနာ6ဦးဟာအသက်အရွယ်ကြီးရင်သူတွေနဲ့နာတာရှည်ရောဂါအခံရှိတဲ့သူတွေဖြစ်တယ်လို့လည်းရေးသားဖော်ပြထားပါတယ်ဝမ်ဗိုင်းရပ်စ်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေကြီးညာရန်တင့်မတင့်ဆိုတာကိုဆွေးနွေးဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေပြီးတော့အရေးပေါ်အစည်းအဝေးတရက်ပြုလုပ်ဖို့စီစဉ်နေပြီဖြစ်ပါတယ်။လောလောဆယ်မှာတော့ပြည်သူလူထုအနေနဲ့ဖျားနာချောင်းဆိုးနှာချေပြီးအသက်ရှိလမ်းကြောင်းဆိုင်ရာရောဂါလက္ခဏာခံစားနေရသူတွေနဲ့အနီးကပ်နေထိုင်တာမျိုးကိုရှောင်ကျဉ်ဖို့လူထုတက်တဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့တိရစ္ဆာန်တွေကိုထိတွေ့ခိုင်းနေတဲ့အခါအကာအကွယ်မပါဘဲဓာတ်ရိုက်ထိတွေ့ခိုင်းနေတာမျိုးတွေမပြုလုပ်ဖို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂလာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတာပါ။လူထုတဲ့နေရာတွေကိုတနိုင်တမရမှာသွားတင်မှုဆိုတာကိုသိပေမဲ့ရှောင်လဲဖို့ခက်ခဲတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးသွားလာလှုပ်ရှားနေရတယ်လို့အလုလုနေတဲ့လူငယ်တွေကအခုလိုပြောပါတယ်
ဟုတ်ကဲ့ဝူဟန်တုတ်ကွေးကြားဥပါတယ်ဝူဟန်တုတ်ကွေးယောဂါကကျွန်တော်တို့တရုတ်နိုင်ငံအစပြီးဖြစ်တာပေါ့အဲတရုတ်နိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့စားယောဂါနဲ့မားစ်ယောဂါကိုဖြစ်စေတဲ့ဗိုင်းရပ်စ်ပိုးနဲ့တမျိုးနဲ့လို့သိရပါတယ်ဟုတ်
ဟုတ်ကဲ့ရှင်ဟိုအများသောအဖြစ်လူထုထားတဲ့နေရာတွေပေါ့နော်အဲ့နေရာတွေသွားကြရင်ရှောင်ရှင်ရမယ်တကယ်လို့သွားပြမယ်ဆိုလို့ရှင်လေပေါ့နော်ဟို mask တွေတောက်သွားရမယ်ဟိုတကယ်ဟိုအဲ့လိုရှောင်ကျင်သင့်နေပေါ့နော်
လူရန်ထူထပ်ပြီးတော့များပြားရင်နေရာတွေကိုသွားလာမယ်ဆိုလို့ရှင်လေနည်းနည်းလေးသွားမယ်အဲ့ဒါကိုလည်းရှောင်ရမယ်ပေါ့တကယ်လို့သွားကြရင်လည်းကျွန်တော်နှာခေါင်းစည်းလေးတွေတက်ပြီးတော့သွားသင့်တယ်ပေါ့ဟုတ်
လောလောဆယ်မှာမြန်မာနိုင်ငံထဲကို Wuhan virus ဝင်ရောက်လာတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားခြင်းမျိုးမရှိသေးပါဘူးတရုတ်ပြည်ကနေဝင်ရောက်လာနိုင်တဲ့ဝင်ပေါက်နေရာတွေကို queue site ပြီးစောင့်ကြည့်ထားတယ်လို့သိရပါတယ်မန္တလေးလေစိတ်ဟာတရုတ်ပြည်ကနေလေရင်အများဆုံးဆက်ရောက်တဲ့လေစိတ်ဖြစ်တာကြောင့်မန္တလေးလေစိတ်ကိုဦးစားပေးပြီးတော့စောင့်ကြည့်ထားတယ်လို့ဒေါက်တာဦးသာတွန်းကျော်ကပြောပါတယ်
။ဟုတ်ဘူးဆရာတို့အဲ့ဒါကိုဦးစားပေးပြီးကြည့်တာပြောတာ။ရန်ကုန်လေစိတ်ကတော့အရင်တည်းကဆရာတို့မှစတင်ရှိတယ်။အခုတော့မန္တလေးလေစိတ်ကိုဆရာတို့အားဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကမန္တလေးလေစိတ်ကိုတနည်းကိုလေရင်ဆန်းနှစည်းလောက်စိုက်နေတယ်ဆိုတာဆရာတို့အဲ့ဒီအထောက်ထားကြောင့်မန္တလေးလေစိတ်ကိုဆရာတို့ဦးစားပေးပြီးတော့ဝင်လာတဲ့လူတွေကိုဂယုဆိုင်စောင့်ကြည့်တဲ့အလုပ်တွေဆရာတို့လုပ်ပေးနေတာ။
ဝူဟန်ဗိုင်းရပ်စ်ဟာ SARS ယောဂါနဲ့ MERS ယောဂါတွေလိုမျိုးမျိုးနွယ်အုပ်စုတူယောဂါတစ်ခုဖြစ်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့သတိပြုစောင့်ကြည့်နေရတဲ့အနေအထားကိုရောက်ရှိလာတာကြောင့်မြန်မာပြည်သူလူထုအနေနဲ့လည်းဝူဟန်ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေကိုမျက်ချင်မပြတ်စောင့်ကြည့်သတိပြုဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးခဲ့တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ရှင်။နောက်ဆုံးရထားတဲ့သတင်းတွေအရဆိုရင်တော့ယောဂါကုသခံရသူစုစုပေါင်း6,000ကျော်နေပြီးသေဆုံးသူအရေအတွက်ကလည်း130ကျော်သွားပြီးဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရနိုင်စီစဉ်တက်ဆက်ပေးနေတဲ့အားကစားသတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ကကမ္ဘာကျော်ဘတ်စကတ်ဘောကစားသမား Kobe Bryant ရဟယင်ပြတ်ကျပြီးတော့အခွင့်အလွန်သွားခဲ့ပါတယ်။ AFC UNICEF လုံးဘောလုံးပွဲမှာတော့တောင်ကိုရီးယားလူငယ်အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတွေထဲမှာ Grand Slam ဖလားကိုအများဆုံးရထားတဲ့ Australia နိုင်ငံသူ Margaret Court ကိုတော့ Australian Open ဆုဖလားကိုဂုဏ်ပြုချီးမြှင့်လိုက်ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဘရီဂန်ကကမ္ဘာကျော်ဘတ်စကတ်ဘောကစားသမား Kobe Bryant ကွယ်လွန်သွားခဲ့ပါပြီ။သူနေထိုင်တဲ့ Los Angeles မြို့မှာတနင်္ဂနွေနေ့ကရဟယင်ပြတ်ကျပြီးတော့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ရဟယင်ပြတ်ကျတဲ့အထက်မှာသူနဲ့နောက်ထပ်8ဦးလည်းသေဆုံးသွားခဲ့ပြီးတော့ အိမ်ထဲမှာအသက်73နှစ်အရွယ်သူသမီးဖြစ်သူဂျီယာနာလည်းပါသွားခဲ့ပါတယ်ကိုဘီဘရိုင်းဟာသူသမီးဖြစ်တဲ့ဒီဂျီယာနာရဲ့ဘတ်စကတ်ဘောပွဲကိုအသွားအလီမျိုးအနောက်မြောက်ဖက်မိုင်90အကွာကကာလာဘတ်စ်တောင်ကုန်းဒေသမှာရန်ရင်ပြတ်ကျသွားခဲ့တာဖြစ်ပါတယ်ဘရိုင်းဟာကစားပွဲတွေရှိတိုင်းအလီမျိုးရဲ့ယဉ်ကျေးမိတ်ဆုံးမှုပြဿနာကိုရှောင်ကျဉ်လာကြောင်းသူ့ရဲ့ကိုပိုင်ရန်ရင်နဲ့သွားလို့ရှိသူလည်းဖြစ်ပါတယ်အခုလိုကိုဘီဘရိုင်းန်ကွယ်လွန်သွားတဲ့အတွက်အမေရိကန်တိုင်းငံလုံးသားမကကဘာတော်မာရောအားကစားလောကတစ်ခုလုံးကပါဝမ်းနဲ့ကြည်ကွဲခဲ့ကြပါတယ်လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတဟောင်းဘရက်ဥပမာရောပါဝင်ကဘာကျော်ဘတ်စကတ်ဘောကစားသမားတွေနဲ့အားကစားသမားတွေကသူတို့ရဲ့လူမှုကွန်ရက်တွေကနေဝမ်းနဲ့ကြောင်းတွေရှင်းသခဲ့ကြပါတယ် NBA ဘတ်စကတ်ဘောပြိုင်ပွဲသမိုင်းမှာအမှန်အများဆုံးသွင်းယူပေးထားတဲ့အဗ်ဒူးဂျဘာကတော့
It's very difficult for me to put in words how I feel about the lossof Kobe Bryant
Kobe ကိုလွန်သွားတဲ့အတွက်ပြောမပြဒက်လောက်အောင်ပါပဲသူငငယ်17နှစ်17နှစ်လောက်ကကျွန်တော်စုံမှုတဲ့သူ့ဘေဂျိုးနဲ့ကျွန်တော်တွေကတငငယ်ချင်းဖြစ်တယ်လို့တိုင်ပဲလည်းဖြစ်ပါတယ်အခု Kobe ကိုလွန်သွားတဲ့အတွက်သူ့မိသားစုအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်မိပါတယ်သူဟာမိသားစုကိုချစ်ခင်တွေ့ထားတဲ့သူတစ်ယောက်ဖြစ်တယ်လို့အရန်ကိုတော်တဲ့အစားသမားတစ်ယောက်ဖြစ်ပြီးလူငယ်တွေကိုလည်းအများကြီးအားကြအတူယူစေတဲ့သူတစ်ယောက်ဖြစ်ပါတယ် LA Lakers နဲ့ NBA တပိုင်းမှာအကောင်ဆုံးတိုက်စစ်မှုတွေထဲကတစ်ယောက်ပါ
ဒါပြေအမေရိကန်ကကဘာကျော်ကောက်တီးသမား Tiger Woods ကလည်းမယုံနိုင်လောက်အောင်ဝမ်းနဲ့ပြာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြင်ဘောလုံးလောကတင်းနစ်လောကအပါအဝင်အားကစားနယ်ပယ်အသီးသီးကလည်း Kobe Bryant ခွဲလွန်ခဲ့တဲ့အပေါ်မှာဝမ်းနဲ့ကြောင်းနဲ့ရှင်းသားခဲ့ကြပါတယ်။ PSG တိုက်စစ်မှုနေမကလည်းထနေခုနေ့ကလီလီနဲ့ကစားတဲ့ပွဲအတွက်မှာဒုတိယဂိုးအသွင်းအပြီးမှာလန်နဖတ်နဲ့ဒီ Kobe Bryant ရဲ့နံပါတ်24ကိုရည်ညွှန်းပြီးတော့ဂုဏ်ပြုခဲ့ပါတယ်။Kobe Bryant ဟာ LA Lakers အသင်းမှာ1996ကနေ2016အထိနှစ်ပေါင်း20ကြာကစားခဲ့ပြီးတော့ Lakers နဲ့အတူ NBA Championship ဖလားကို5ကြိမ်ရခဲ့ပြီးတော့ American အသင်းနဲ့အတူ2008နဲ့2012 Olympic ရွှေတံဆိပ်တွေ2ကြိမ်ရခဲ့သူဖြစ်ပါတယ်ခင်ဗျာဘောလုံးပွဲတွေဘက်မှာတော့ထိုင်းနိုင်ငံမှာကျင်းပတဲ့ AFC U23 Asia U23 လူငယ်ဘောလုံးပြိုင်ပွဲမှာတော့တောင်ကိုရီးယား U23 အသင်းကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တောင်ကိုရီးယားနဲ့ဆော်ဒီအာရေဗျအသင်းတို့တနင်္ဂနွေနေ့ကဘောလုံးကြတာမှာတောင်ကိုရီးယားကတကူကူမရှိနဲ့အန်သွားတာပါ။ဒီပွဲမှာတောင်ကိုရီးယားဘက်ကခြေသားနဲ့ဂိုးသွင်းဝင်တွေရခဲ့ပေမဲ့ဂိုးသွင်းမသေးကြတာရဲ့ဆော်ဒီနောက်တန်းနဲ့ဂိုးသမားတွေချန်ပီယံခံကာကွယ်ခဲ့တာကြောင့်ဂိုးမရခဲ့ပဲနှစ်သင်းလုံးပုံမှန်ပွဲချိန်အတွင်းမှာဂိုးမသွင်းနိုင်ခဲ့ပါဘူး။တောင်ကိုရီးယားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့အချိန်ပို112မိနစ်အရောက်မှာဂျောင်တိတ်ဝုတ်ကခေါင်းတိုက်သွင်းယူခဲ့တာပါ။ဒါကြောင့်နောက်ဆုံးမှာတောင်ကိုရီးယားကဆော်ဒီကိုတကူးကူမရှိနဲ့နိုင်ပြီးတော့2020 AFC U23 Champion Super Flag ကိုကျသွားခဲ့ပါတယ်။တောင်ကိုရီးယားနီးပြခင်မဲ့ဘန်ကတော့အခုလို Champion ဖြစ်ခဲ့တာနဲ့ပတ်သက်ပြီ
း참이대가굉장히힘들고어려웠습니다왜냐면저희가
ဒီပြိုင်ပွဲကတကယ်ခက်ခဲပါတယ်ကျွန်တော်တို့မှာရည်မှန်းချက်နှစ်ခုရှိပါတယ်ကျွန်တော်တို့ကစားသမားတွေကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်သူတို့ပါသူတို့တက်တည်ပြနိုင်ဖို့အတွက်အားလုံးကိုဘလို့အခွင့်အရေးပေးမလဲဆိုတာကိုပြိုင်ပွဲမတိုင်ခင်ကလေးကကျွန်တော်တို့လုပ်ခဲ့ကြပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့အနေနဲ့ပြိုင်ပွဲမှာရလတ်ကောင်းဖို့လည်းလုပ်ရတော့ဒါကကျွန်တော်တို့အတွက်အရန်ခက်ခဲခဲ့ပါတယ
်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်2020အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေကိုတရုတ်နိုင်ငံမှာမကျင်းပတော့ပဲတခြားမှာပြောင်းရွှေ့ကျင်းပသွားဖို့ကိုအာရှဘောလုံးဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်ဩစတြေးလျတရုတ်ထိုင်ဝမ်နဲ့ထိုင်းလေးနိုင်ငံပါဝင်တဲ့2020အိုလံပစ်ခြေစစ်ပွဲအုပ်စုဘီပွဲစဉ်တွေကိုတရုတ်နိုင်ငံနန်ဂျင်းမြို့မှာအစောပိုင်းကကစားဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံမှာအခုလက်လောဖြစ်နေတဲ့ကူးစက်ရောဂါဗိုင်းရပ်စ်ပိုးတွေကြောင့်ပွဲစဉ်တွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာပြောင်းပြီးကျင်းပသွားဖို့အာရှဘောလုံးဖွဲ့ချုပ် EFC ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။တင်းနစ်ပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးတွေဘက်မှာ Grand Slam ဆုဖလားအများဆုံးရထားတဲ့ဩစတြေးလျနိုင်ငံက Margaret Court ကို Australian Open Champion ဆုဖလားနဲ့ဂုဏ်ပြုလိုက်ကြပါတယ်။ Margaret Court ဟာ Career Grand Slam လို့ခေါ်တဲ့တနေ့တွင် Grand Slam ဆုဖလား၄ခုစလုံးကိုရခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်ဖြစ်တဲ့အခုလိုသူ့ကိုချီးမြှင့်လိုက်တာဖြစ်ပါတယ်။ Margaret Court ဟာ1980ခုနှစ်ကတနေ့တွင်မှာ Grand Slam ဆုဖလား၄ခုစလုံးကိုဘိုဆွဲခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေထဲမှာတော့တနေ့တွင် Grand Slam ဖလားပြိုင်ပွဲအားလုံးကိုအနိုင်ရဘူးလားဆိုလို့သုံးသာရှိပြီးတော့ American က Maureen Connolly Margaret Court နဲ့ Germany က Steffi Graf တို့ပဲဖြစ်ပါတယ်။ Maureen Connolly က1953ခုနှစ်မှာရရှိခဲ့တာဖြစ်ပြီးတော့ Steffi Graf ကတော့1988မှာရခဲ့တာပါ။ Margaret Court ဟာ Grand Slam ဆုဖလားကိုလည်း24ချိန်နဲ့အများဆုံးဆန်ချိန်တင်ထားပြီးတော့အခုချိန်ထိသူတင်ထားတဲ့ဆန်ချိန်ကိုဘယ်သူမှလိုက်မမိသေးဘူးဆိုတာပြောကြရင်းနဲ့ပဲ။ဒီတစ်ပတ်ရအားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါရစေ။
ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာဖြစ်ပါလေရှင်
ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်တော့မှာဖြစ်ပါတယ်။ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ပြည်မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ပြည်ဝအမေရိကန်တန်ခါနေထုတ်လွှင့်ပေးနေတဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။မနေ့ဖန်ကြာသာပရင်းနေ့မနေ့ဖက်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေတာတွင်နဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်ပါတွေသတင်းလွှာတွေနဲ့အတူဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့လူမှုကျန်းမာရေးဘလော့ဂါတွေပြောသမျှစတဲ့ပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုပုံတူးနေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်။ဒီနေ့ကမှကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ132ယောက်ထိတိုးလာနေပြီးနိုင်ငံတော်များကတရုတ်နိုင်ငံကိုခီးသွွာလာတဲ့ပုံမတင်းချက်လာခြင်းမှာပဲတရုတ်နိုင်ငံရောက်နိုင်ငံသားတွေကိုပြည်ပနိုင်ငံတချို့ကဒီနေ့စပြန်ခေါ်နေပါပြီ။ virus 4စတင်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကဂျပန်နိုင်ငံသား206ယောက်ကိုတော့တိုကျိုမြို့တော်ဟနေဒါ၄စစ်ကိုစင်လုံကကျက်လျင်ဒီစင်းနဲ့ပြန်ခေါ်လာခဲ့တာပါ။စင်လုံကလျင်ဒီစင်းနဲ့ကဲထုတ်လာတဲ့ဝူဟန်မြို့ရောက်အမေရိကန်နိုင်ငံသားတချို့ကတော့အလက်စကာပြည်နယ်ကိုရောက်လာပြီးကျန်းမာရေးအခြေအနေစောင့်ကြည့်စစ်ဆေးဖို့လည်းစီစဉ်ထားကြပါတယ်။ဩစတြေးလျ၊နယူးဇီလန်၊ပြင်သစ်၊ရုရှားပါဝင်တခြားနိုင်ငံတွေကလည်းဝူဟန်မြို့မှာရောက်နေတဲ့နိုင်ငံသားတွေကိုဒီသတင်းပတ်ထည်ပြန်ခေါ်မယ်ကြောင်းပြောဆိုထားကြတာပါ။တရုတ်နိုင်ငံအပြင်ပြည်ပမှာပါကူးစက်သူ6000ကျော်ရှိနေတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့ပြည်ဆွေးနေတဲ့လေရင်ခီးစဉ်တော်တော်များများကိုလည်းလေကြောင်းလိုင်းတွေကရန်နာထတာတွေလျှော့ချတာတွေလုပ်မယ်ကြောင်းကြေညာထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကျန်းနာစစ်ဆေးနေတဲ့ထက်လွတ်တော်မှာဒီနေ့မှာတော့ထက်လွတ်တော်အမတ်တွေကမေးမြန်းကြမှာပါ။သမ္မတကိုအရေးယူရေးအလွတ်တော်အမတ်တွေရဲ့တင်ပြချက်တွေနဲ့သမ္မတဘက်ကအမှားယွင်းလုပ်ခဲ့တာမရှိတဲ့အကြောင်းအကျိုးဆောင်ရှိနေတဲ့ရှောက်လဲချက်တွေကိုသတင်းတစ်ပတ်နှိပြချနားထောင်ခဲ့ကြပြီးတဲ့နောက်လွတ်တော်အမတ်တွေမေးမြန်းကြမှာလည်းဖြစ်ပါတယ်။ ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်တရားစွဲထားတဲ့အမှုတွေနှစ်ဖက်ကနဦးရှောက်လဲချက်တွေဖြစ်ဖို့ ICJ တရားရုံးကရည်သတ်မှတ်လိုက်ပါတယ်။ဂမ်ဘီယာဘက်ကအမှုတွေအခုနှစ်ဇူလိုင်လ23ရက်နေ့မှာစတင်လျှောက်ထားမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကတော့2022ခုနှစ်ရှင်းနှစ်ဇန်နဝါရီလ25ရက်နေ့မှာခြေဖက်လျှောက်ထားချက်ပေးရမယ်ကြောင်းတရားရုံးကမနေ့ကရည်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။ခုညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Windred ဖြစ်ပါတယ်။မနေ့ဖန်ကြာသာပတိနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
် This program has come to you from the Voice of America, Washington.